ဒီကိမီနယ်တွင်လူမှုအတန်းဝိုင်းနှစ်ခုကြားမှာအမုန်းတရားတွေပြန့်နှံ့နေပြီးတော့နောက်တစ်ကြိမ်လူမျိုးရေးပဋိပက္ခပုံစံဖြစ်လာမှာကိုစိုးရိမ်နေရတယ်လို့ရင်ညာရေးတက်ကြွလှုပ်ရှားသူတဦးကသတိပေးလိုက်ပါတယ်။ရင်ညာတွေဟာရခိုင်စစ်ရေးပဋိပက္ခအတွင်နှစ်ဖက်လုံးရဲ့စစ်သားစုဆောင်မှုကိုခံနေရပြီးအတက်အငြင်းနဲ့ပါရင်ဆိုင်နေရတယ်လို့ဒီတွင်အခြေစိုက် BROUK မြန်မာရင်ညာအဖွဲ့ရဲ့ဥက္ကဋ္ဌဦးထွန်းခင်ကပြောပါတယ်။မင်းအင်ဂျင်နီယာက VOA Studio မှာတွေ့ဆုံမြင်မြန်ထားပါလေ
။နိုဘလုံခဲ့တဲ့နေ့နိုဘမ်ဘာကနေစပြီးတော့မြန်မာစစ်တပ်နဲ့အာကနာမီအီနဲ့စစ်ပွေးတွေဖြစ်နေတယ်။စစ်ပွေးတွေကြားထဲမှာရိုဟင်ဂျာတွေကကြားညက်ပြီးအမြင့်တဲ့အသက်ခံလိုက်ရတယ်။အထူးသဖြင့်စစ်တပ်ကပေါ့နော် Air Strike လုပ်ခဲ့တာ February မှာကြောင်အမြင်းပြားမှာပြီးတော့စစ်တွေမှာမင်းပြားမှာတခြားမျိုးတွေမှာရိုဟင်ဂျာအများစုကတက်ခံလိုက်ရတယ်။ဘာဖြစ်လို့ဆိုတော့စစ်တပ်ကနေဒီစစ်ဖြစ်တဲ့နောက်ပိုင်းမှာရိုဟင်ဂျာအပါဝင်မြန်မာဒီခိုင်မာရှိနေတဲ့လူအများစုကပိတ်စစ်ဖြစ်တဲ့နောက်ပိုင်းမှာပေါ့နော်လူခဲ့တဲ့နေ့နိုဘမှာစစ်ဖြစ်တဲ့နောက်ပိုင်းမှာသွာလာခွင်းတွေအကန့်အသတ်ရှိတဲ့ကြားထဲကရိုဟင်ဂျာတွေကရိုဟင်ဂျာတွေကသွာလာခွင်းတွေအကန့်အသတ်နဲ့ရှိနေတော့ပူပူဆိုးလာတယ်။ဥမာရခိုင်လူမျိုးစုတွေဆိုရင်သူတို့ကသွားလို့ရတယ်။အခုသထုသဖြင့်အခုရခိုင်အေကနေလွမြောက်နေမိတယ်မှာသူတို့ကသွားပြီးထိန်းချောင်တယ်။ရိုဟင်ဂျာတွေသွားလာခွင်းကန့်သက်ထားတော့စေကူသားခွင်းတွေကန့်သက်ထားတော့တော်တော်လေးကိုဆိုးရတဲ့အခြေအနေမှာဖြီးပြီးတော့ပိတ်နေပြီးတော့တတ်ခံနေရတယ်။ IDP ထဲမှာတကဆိုးရတဲ့အခြေအနေတွေဖြစ်နေတာပေါ့နော်စစ်တွေပါဆိုရင်လေ IDP ကတသိန်းတစ်ပေါင်ရှိတယ်။နောက်ပြီးတော့အဲ့ဒီနောက်ပိုင်းမှာမြန်မာဆိုရကစစ်မှုတဲ့ဥပဒေကိုကျင်ညာတယ်။ကျင်ညာတဲ့နောက်ပိုင်းမှာချက်ရှိရခိုင်ပြည်နယ်စစ်တွေဒုက္ခသည်စကားကနေရိုဟင်ဂျာတွေကိုအတင်းအဓမ္မစစ်ထက်ကစစ်မှုထမ်းဖို့900နီးပါးသောရိုဟင်ဂျာတွေကိုစစ်မှုထမ်းဖို့အတင်းအဓမ္မဆွဲခေါ်သွားတယ်။ပြီးတော့ဘူတိတော်မောင်းတော်တခြားမျိုးတွေမှလည်းရိုဟင်ဂျာ900ကျော်ကျော်လောက်ရှိမယ်။အလုံးပေါင်းလိုက်တော့တထောင်ကျော်ကျော်လောက်စစ်မှုတဲမှုရိုဟင်ဂျာတွေကိုစစ်တပ်ကနေအတင်းအဓမ္မဆွဲသွားတယ်။အဲ့လိုဒီကျွန်တော်တို့ကိုတကယ်တမ်းကနိုင်ငံသားဖြစ်စစ်တပ်ကအသေးမဲ့လည်းမပြူဘူး။အဲ့ဒီကြားထဲမှာကကျွန်တော်တို့ကိုအတင်းအဓမ္မဒီလိုလုပ်တယ်ဆိုတော့ဒါကစစ်တပ်ကတော်တော်လေးကိုတာဂက်ထားပြီးတော့ရည်ရွယ်ချက်ရှိရှိအကျဉ်းစီတစ်ခုနဲ့ရိုဟင်ဂျာတွေကိုလူသားလိုက်အနေနဲ့လည်းသုံးမယ်။နောက်ထပ်ထပ်မှကြတော့ဒီအေအေအာခန်အာမီနဲ့စစ်တိုက်တဲ့နေရာမှာရိုဟင်ဂျာတွေကိုရှေ့မှတင်ကြရပြင်ဒီအမုန်းတရားတစ်ခုပြန်ပွားအောင်လုပ်နေခြင်းကိုဦးတည်နေတယ်။အဲ့ဒီကြားထဲမှာလူမျိုးစုတစ်ခုကြားထဲမှာပြဿနာတစ်ခုဖန်တီးဖို့ရည်ရွယ်ချက်ရှိရှိလှုပ်လာတာပေါ့နော်။အဲ့ဒါမကသေးဘူး။စကန္ဒပြဝေးတွေအတရားတော်မှလုပ်ခိုင်းတယ်။ဘုသူတော်မှာစစ်ပြည်မှာအေကိုဆန့်ကျင်တဲ့ဆန္ဒပြမှုတွေစစ်တပ်ကလှုပ်လာတယ်။အဲ့လိုလှုပ်လာတဲ့နောက်ပိုင်းမှာစစ်တပ်လှုပ်လာတဲ့နောက်ပိုင်းမှာအခြေအနေကပုံဆိုးပြီးတော့ဒီနေ့ဆိုရင်အခုဆိုရင်အေကလည်းကျွန်တော်တို့ရဟန်းညာတွေကိုအတင်းအဓမ္မလူသားတိုင်းအတင်းအဓမ္မစစ်မှုတဲ့ဘုတ်တင်ဖန်ဆင်းနေတယ်အတင်းအဓမ္မလုပ်နေတယ်ပြီးတော့နှစ်ဖက်စလုံးမှာကျွန်တော်တို့ကကြားညက်ပြီးခံနေရတယ်ပြီးတော့ဒီဘက်မှာစစ်တပ်က air strike နဲ့စစ်တပ်တော့တိုက်ခိုက်ရတာမကသေးဘူး။အေးရခိုင်အေးအာခန်အာမီကလည်းဖန်စီပြီးတော့တက်ဖြစ်နေတာတွေကျွန်တော်တို့မှာအထောက်ထားတယ်။ကျွန်တော်တို့မှာအထောက်ကျွန်တော်စစ်အေးအာခန်အာမီအာခန်အာမီကလည်းရိုဟင်ဂျာတွေကိုဖန်စီပြီးတော့တက်ဖြစ်နေတဲ့ကျွန်တော်တို့သတင်းတွေအခိုင်အမာရရှိထားတယ်။အဲ့ဒီအတွက်ကျွန်တော်တို့ကဒီနေရာမှာကြညာပြီးတော့သိုးရတဲ့အနေထားတကူရောက်နေတယ်အထူးသဖြင့်စစ်တပ်ကဒီရိုဟင်ဂျာနဲ့ရခိုင်လူမျိုးကြားထဲမှာပြဿနာတကူသိစေချာချာစနစ်တကျဖန်တီးနေတယ်ကျွန်တော်တို့တွေ့မြင်ရတယ်ဒီနေရာမှာအေးအေးအနေနဲ့ပါနေဖို့လိုအပ်တယ်ဒီထဲမှာအေးအေးဘက်ကလည်းအမုန်းတရားတွေပြန်ပွားနေတဲ့အနေထားဘင်္ဂလီဆိုပြီးတော့ statement တွေထုတ်ပြီးတော့ကျွန်တော်တို့ကဘင်္ဂလီတော့ကျွန်တော်တို့ဒီဘင်္ဂလီမဟုတ်ဘူးအဲ့လိုကျွန်တော်တို့ identity ကိုဥမာစစ်တပ်လိုမျိုးပဲအေကလည်းဘင်္ဂလီဆိုပြီးတော့တုံးနေရတာတွေတွေ့ရတော့ ဒီထဲမှာကအမုံတရားတွေပို့ပြီးစိုးလာတဲ့အနေအထားတစ်ခုမှာကျွန်တော်တို့တွေ့ရတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကမြန်မာစစ်တပ်နဲ့အေးအေးရခိုင်တပ်တော်ကြားထဲမှာကျွန်တော်တို့ကကြားညက်ပြီးတော့ရိုဟင်ဂျာတွေအခုဆိုရင်ယာနဲ့စီပြီးတိအတိုက်ခံလိုက်ရတာကျွန်တော်တို့တတိယရှိထားတယ်။